ထိုင်းအစိုးရအနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးဖြုတ်ခွင်းခြင်းမလုပ်ဖို့တရားရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်။အစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ထိုင်းရဲတပ်ဖွဲ့အကြားအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ရာကလူ၅ဦးသေဆုံးပြီးတရားအကြမ်းမှာတရားရုံးကအခုလိုအမိန့်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ဇန်နဝါရီလတုန်းကအစိုးရကထုတ်ပြန်ထားတဲ့ရက်60အရေးပေါ်ကြေညာချက်ကိုဖျက်သိမ်းပေးဖို့အတိုက်ခံနေတဲ့တောင်းဆိုချက်ကိုတော့အရက်ဖက်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။ဘန်ကောက်မြို့တော်မှာတပိတ်စခန်းဖွင့်ဆန္ဒပြသူတွေနဲ့အတိုက်ခံကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းမှုအစိုးရကအဲ့ဒီအရေးပေါ်ကြေညာချက်ကိုအသုံးပြုနေတာဖြစ်ပါတယ်။ဘန်ကောက်မြို့လယ်မှာအင်္ဂါနေ့နေ့လယ်ပိုင်းကဖြစ်သွားခဲ့တဲ့ထိတဲ့ရင်ဆိုင်မှုတွေအတွင်းဆန္ဒပြသူ၄ဦးနဲ့ရဲတပ်ဖွဲ့ဝင်2ဦးတို့သေဆုံးခဲ့ပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေမနေ့ကဖြစ်ပေါ်ခဲ့ပေမဲ့အတိုက်ခံတွေကဆန္ဒပြဝဲတွေဒီကနေ့ဆက်လက်ပြုလုပ်ပြီးထိတဲ့ရင်ဆိုင်မှုတွေတော့ထပ်မံမဖြစ်တော့ပါဘူး။